နိုင်ငံခြားလူမှုခွင့်ရတွေအနေနဲ့သူတို့ရဲ့ခွင့်ရတွေကိုသုံးနေကြတဲ့အီရန်နိုင်ငံသားတွေရဲ့အချက်လက်အားလုံးကိုတစ်နှစ်အတွင်းမှာပဲအီရန်အစိုးရကိုတွေ့ပြောင်းပေးရတော့မှာဖြစ်ပါတယ်။အီရန်နိုင်ငံထဲမှာလုတ်ကိုင်းနေတဲ့နိုင်ငံခြားလူမှုခွင့်ရတွေအနေနဲ့နိုင်ငံတွင်းမှာဆက်လက်လုတ်ကိုင်းခြင်းနဲ့ဆိုရင်သူတို့တင်ထားတဲ့အီရန်နိုင်ငံသားတွေရဲ့အချက်လက်တွေအားလုံးကိုလွှဲပြောင်းပေးရမယ်လို့ Cyber အချက်လက်ဆိုင်ရာအီရန်ရဲ့အုပ်ဆောင်ကောင်စီရဲ့မှတ်ချက်ပေးပြောကြားချက်ကိုအီရန်အစိုးရတရင်မှာဖော်ပြတာဖြစ်ပါတယ်။ဒီပြောကြားချက်ဟာအီရန်နိုင်ငံတွင်းသုံးဆဲသူတန်း20ကျော်ရှိနေတဲ့ Telegram လို့ခေါ်တဲ့ပုံမှန် message တရင်ပို့လို့ရတဲ့ application အတွက်တက်ရောက်မှုရှိမယ်လို့မျှော်လင့်ရပါတယ်။အီရန်အစိုးရက Facebook နဲ့ Twitter တို့လိုလူသုံးများတဲ့လူမှု media website စာမျက်နှာတွေကိုပိတ်ထားပြီးတခြားစာမျက်နှာတွေကိုလည်းဆန်ဆက်လုပ်တိဖြတ်လို့ရှိပေမဲ့အီရန်နိုင်ငံသားအင်တာနက်သုံးဆဲသူတွေကတော့ software တချို့နဲ့ရအောင်ဖောက်ပြီးသုံးလို့ရှိပါတယ်။